ရုရှားယူကရိန်းစစ်ပွဲကြောင့်ဒီရက်ပိုင်းကမ္ဘာ့ရေနံစေးတွေတိတိတသားထိုးတက်သွားသလိုယူကရိန်းနျူကလ িয়ার တအားပေးဆက်ယုံကိုရုရှားတပ်ဖွဲ့တွေတင်လိုက်ပြီးမီးလောင်နေတဲ့သတင်းတွေကြောင့်ဒီကနေ့ဥရောပအစုရှယ်ယာတွေဟာလည်းတစ်နှစ်နီးပါးအတွင်းမှာအနေဆုံးထိုးကျသွားပါတယ်။ကိုဗစ်ကပ်ဘေးကြောင့်2020ခုနှစ်ကနှစ်ဆကနေစလို့အပတ်စဉ်ထိခိုက်နေခဲ့တဲ့ဥရောပအစုရှယ်ယာဈေးဟာဒီသတင်းမှတ်မှာတော့1.8%ခန့်နှုန်းကျဆင်းသွားပြီးအဆိုးဆုံးဖြစ်ခဲ့တာပါ။တစ်ချိန်တည်းမှာပဲရုရှားရေနံရောင်းအားကျသွားတဲ့အတွက်ရေနံဈေးကွက်မှာဝယ်လိုအားနဲ့ရောင်းလိုအားမမျှဖြစ်ပြီးအရင်တုန်းကရေနံဈေးတပိပါကိုဒေါ်လာ100အောက်ကနေမနေ့ကသာပတေးနေ့မှာတော့တပိပါကိုဒေါ်လာ130ကျော်ထိဆက်သွားပါတယ်။ဒါမဲ့ရပိုင်းတွေအတွင်းလောင်းစားကြီးဈေးတွေဆက်တက်လာနိုင်တယ်လို့လည်းကျွမ်းကျင်ပညာရှင်တွေကသတိပေးထားပါတယ်။ယူကရိန်းရုရှားပြည်ပခါဘလောက်တာရှည်မလဲဘလောက်ထိဆူဆူဝါးဝါးအခြေအနေတွေဆက်ဖြစ်လာမလဲဆိုတဲ့ပုံမူတည်ပြီးရေနံဈေးအတက်အကျအပြောင်းအလဲတွေရှိနေနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်ရှင်။